အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့ဒုသမ္မတကမလာဟဲရစ်ကနေဆက်ခိုးဝှက်မှုတင်းကျပ်ဖို့ကတိပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်လာသူတွေကိုဖမ်းဆီးပြန်ပို့မဲ့အပြင်နောက်ထပ်၅နှစ်အထိပါမဝင်နိုင်အောင်တားဆီးသွားမယ်လို့ဒုသမ္မတဟဲရစ်ကပြောလိုက်တာပါ။ဒီမိုကရက်တစ်သမ္မတလောင်းအဖြစ်တရားဝင်ရွေးကောက်ခံရပြီးတဲ့နောက်ပိုင်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုမနေ့တောက်ကြနေကပထမဆုံးချိန်သူတောက်ခဲ့စဉ်အခုလိုပြောခဲ့တာပါမက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုထိထိရောက်ကင်တွယ်ရေးဟာရွေးကောက်ပွဲအတွက်အရေးကြီးတဲ့ကိစ္စဖြစ်နေခြင်းအရီဇိုနာပြည်နယ်ဒက်ဂလပ်စ်အမျိုးအနီးနယ်စပ်တတိုင်းရှိရာထိသွားပြီးမဲဆွယ်စဉ်ဟဲရစ်ကအခုလိုပြောခဲ့တာပါဒီတောင်ပိုင်းနယ်စပ်တလျှောက်လုံခြုံရေးလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဝန်ထမ်းတွေကိုလဆာတိုးပေးတာလူသားငယ်တိုးတာတွေလုပ်နိုင်ဖို့ဒေါ်လာသန်း900ပို့ပြီးသုံးဆဲသွားနိုင်အောင်ကြိုးစားနေတယ်လို့လည်းဒေါက်ကလပ်စ်မှာဟဲရစ်ကပြောခဲ့ပါသေးတယ်ခင်ဗျာ